င်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့ညနေခင်း 6:00 နာရီခွဲနဲ့ 9:00 နာရီအစီအစဉ်တွေကိုလိုင်းတူမီတာ 1925 တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေသနာကျော်ပါရှင်။ Syria နိုင်ငံမှာရှိတဲ့ IS Islam နဲ့စစ်တေးကြောအဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်နဲ့မဟာမိတ်ကတ်တပ်ဖွဲ့တွေလိုက်ပြီးရှင်းနေပါပြီ။အမေရိကန်ပြည်အောင်စုမှာတမန်ဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်မှာအောက်လွှတ်တော်အမတ်တွေအားလုံးမဲဖေးဆုံးဖြတ်ဖို့ရှိပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းထိပ်တန်းရောက်တဲ့တဲ့ဒီညနေပိုင်းမှာကြားရပါမယ်နန်းတော်ရေ
။ကောင်းပါပြီရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်ဝန်ကြီးဒေးဗစ်စတဲဝဲရဲ့မြန်မာနိုင်ငံခီးစင်မှာဘယ်လိုအချက်တွေကိုဆွေးနွေးခဲ့ပါကြပါသလဲ။
Assistant Secretary of State for East Asian and Pacific Affairs David Stilwell met today with State Councilor Aung San Suu Kyi in Naypyidaw.
American တန်ယုံပြောခွင့်ရသူပါရှင်အပြည့်စုံတော့မကြခင်ကြာမှာပါကြာပြင်ကရင်မျိုးသားအစည်းအရုံးထိရောက်ထားတဲ့ကရင်ပြည်နယ်မှုစီရောခရိုင်ထဲကရွာသားတထောင်လောက်မြန်မာစစ်တပ်ကိုဆန္ဒပြတာပါကြောင့်ပါလဲ။ရှမ်းပြည်နယ်တောင်ပိုင်းရွှေငါမြို့နယ်ထဲမှာဖျားဖူးရင်တစည်းပေနှထောင်နဲ့တဲ့ကြောက်တဲ့ထိုးကြလို့လူသေဆုံးခဲ့ရတဲ့တဲ့တွင်နဲ့အတူ IS ကောင်းဆောင်တယောက်ကိုဖြီးခဲ့တဲ့စနေနေ့ကတုတ်တင်နိုင်ခဲ့တဲ့အမေရိကန်စစ်စင်ရေးဆိုင်ရာတရင်ဆောင်မတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲရောက်တဲ့တွင်ကိုမှအေးသနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါဦးရှင်
။ IS Islamic State ကြောက်အဖွဲ့ရဲ့အဓိကထိန်းချုပ်သူတွေကိုအမေရိကန်နဲ့မဟာမိတ်ကတ်တပ်ဖွဲ့တွေစစ်ချင်းရေးလိုက်လုံနေပြီးတော့ဆီးရီးယားနိုင်ငံထဲမှာရှိတဲ့ IS Islamic State ကြောက်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုလိုက်ပြီးတော့ရှင်းနေပါတယ်။ IS ခေါင်းဆောင် Abu Bakr al Baghdadi နဲ့ IS ကြောရေးဆိုခွင့်ရှိသူ Abu Hassan al Muhajiri တို့တေဆုံသွားရတဲ့စစ်ချင်းရေးကိုအမေရိကန်မဟာမိတ် Syrian Democratic Forces တပ်ဖွဲ့တွေကလုတာဖြစ်ပြီးတော့ဒီ IS ခေါင်းဆောင်တွေကိုအတေရရအရှင်ရရလက်ရဖမ်းမိဖို့စစ်ဆင်ရေးတွေအပူတပြင်းလိုက်ပြီးလုပ်နေတယ်လို့သူတို့ကပြောပါတယ်။ Syria နိုင်ငံ Bashar မျိုးကခြံဝင်းတစ်ခုကို American စီးနင်းဝင်ရောက်ပြီးတော့အဲ့မှာ Mr. Baghdadi တေဆုံသွားရတဲ့စစ်ဆင်ရေးမှာတော့ SDF အဖွဲ့ရဲ့အဓိကအခန်းကဏ္ဍမှာပါဝင်တယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းအရာရှိသူကပြောပါတယ်။နောက်ထပ်တီးခြားစစ်ဆင်ရေးဖြစ်တဲ့တူရကီနဲ့နယ်စပ်ဂျာရာဘလတ်မျိုးမှာတနင်္ဂနွေနေ့ကစစ်စင်ရေးအတွင်းမှာတော့ IS ပြောရေးဆိုခွင့်ရှိသူတေဆုံးသွားတယ်လို့အမေရိကန်နိုင်ငံသားရေးအရာရှိကပဲပြောပါတယ်။ဒီ IS ပြောခွင့်ရသူတေဆုံးပြီးတော့နောက်တစ်ယောက်ကိုလည်းဖမ်းမိထားတယ်ဆိုတဲ့တိုက်ခိုက်မှုကိုတော့အမေရိကန်ရဲ့လူတွေဒီစစ်စင်ရေးမှာပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပြီးတော့အမေရိကန်စစ်ဌာနချုပ်ပန်တန်ကွန်ကတော့သူတို့မပါဘူးလို့ညင်းဆိုထားပါတယ်။ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့တွေဆုတ်ခွာဖို့ဒီလအစောပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ညွှန်ကြားလိုက်ပြီးကလေးကအမေရိကန်နဲ့ကတ်ချ်နွယ်ပွားအများစုပါဝင်တဲ့ Syrian Democratic Forces တပ်ဖွဲ့တွေကမှဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါ။ဒီလိုမျိုးအမေရိကန်တပ်တွေဆုတ်ခွာသွားလို့လေတူရကီအစိုးရကကတ်ချ်တွေကိုပြစ်မှတ်ထားစစ်ဆင်ရေးတွေလုပ်လို့အရက်သားတိုင်းချီအိုးရင်ဆုံးခွာထွက်ပြေးရတဲ့အခြေအနေမျိုးရောက်နေပါတယ်ရှင်။
အီရန်နိုင်ငံကာဘာလာမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကညလုံးပဝင်ရောက်တိုက်ခိုက်နှိမ်နှင်းမှုအတွင်းမှာတော့လူ14ယောက်ထက်မနည်းသေဆုံးသွားပါတယ်။နောက်ထပ်ရာနဲ့ချီလည်းဒဏ်ရာရခဲ့တဲ့အကြောင်းလုံခြုံရေးအရာရှိတွေကပြောပါတယ်။ညတကောင်ချိန်ကနေမနည်း6နာရီအတွင်းလမ်းမတွေပေါ်မထွက်ဖို့အီရန်အာဏာပိုင်တွေကအမိန့်ထုတ်ထားခဲ့ပြီးတဲ့နောက်မှာပဲအစိုးရစန့်ကျင်ဆန္ဒပြသူတွေကဒီညမထွက်ရအမိန့်ကိုလွန်ဆန်ပြီး9ရက်မြောက်ဆက်တိုက်ဆန္ဒပြခဲ့ကြတာပါ။မနေ့တနင်္လာနေ့မှာပဲဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားအပြန်အလှန်တိုက်ခိုက်မှုအတွင်းလူ3ဦးထက်မနည်းသေဆုံးခဲ့ပြီးတော့တရားကျော်လဲဒဏ်ရာရခဲ့ပါသေးတယ်။ရင်းနှံပေါ်ကျော်သွားတဲ့အီရန်နိုင်ငံမှာအချင်းပြချစားမှုတွေစီးပွားရေးနှီးကွေးနေတာနောက်အစိုးရရဲ့ဝန်ဆောင်မှုညှက်ဖြစ်နာတွေကိုမကျေနပ်ကြသူတွေနဲ့ကျောင်းသူကျောင်းသားတွေဆန္ဒပြနေကြတာပါ။တမရဝင်ကြီးချုပ်နဲ့ဝင်ကြီးတွေအပါအဝင်အကြီးအကဲနိုင်ငံရေးသမားတွေကိုအထူးစုချင်းငွေနဲ့အထူးအခွင့်အရေးပေးထားတာတွေကိုပယ်ဖြတ်ဖို့ဥပဒေမူကြမ်းတရက်ကိုလွှတ်တော်မှအတည်ပြုဖို့ကြိုးစားခဲ့ကြပေမဲ့လည်းဆန္ဒပြပွဲတွေကတော့အရှိန်ရော့မသွားခဲ့ပါဘူး။ကျောင်းသူကျောင်းသားတွေကစာသင်ခန်းတွေကိုမသွားဘဲတပိတ်မှောက်ကြသလိုအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့တောက်ချနေ့ကစလို့ဘက်ဂျက်မြို့တော်နဲ့ဒီတခြားမြို့ကြီးတွေမှာဆက်တိုက်ဖြစ်ပွားလာနေတဲ့အကြမ်းဖက်ဆန္ဒပြမှုတွေအတွင်မှာလူပေါင်း86ယောက်ထက်မနည်းသေဆုံးခဲ့ရပြီဖြစ်သလိုဒီမတိုင်ခင်ဒီလအစောပိုင်းတုန်းကဆန္ဒပြမှုတွေအတွင်မှာလည်းလူ150နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုမှာတမန်ဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်မှာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။တမန်အင်ဂျီရောကဒီစုံစမ်းမှုတွေကတရားမဝင်ဘူးလို့ပြောနေတာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲတာပါ။တမန်ကိုတရားစွဲဖို့ဖြစ်လာတဲ့အဓိကကိစ္စအဓိကအရင်းခံအကြောင်းတရားဖြစ်တဲ့တမန်ဒေါ်နယ်ထရမ့်ယူကရိန်းတမန်ကိုဖုန်းဆက်စကားပြောတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့အရာရှိတို့ကလည်းဒီကနေ့အောက်လွှတ်တော်ကော်မတီတွေရှင်းမှာထွက်ဆိုဖို့ရှိပါတယ်။ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီကနေ့မှာတော့အမျိုးသားလုံခြုံရေးကောင်စီတွေကဒုတိယမိုးရုံလို့တမရထရမ့်နဲ့သူ့ကိုထောက်ခံတဲ့ရီပါဘလီကန်တွေကပြောနေတာပါအောက်လွှတ်တော်ဥက္ကဋ္ဌမစ်ပလိုစီကတော့သူတို့ပြောတာခိုင်လုံချက်မရှိဘူးလို့ပြောပါရင်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ဆိုရင်ဒါကိုအောက်လွှတ်တော်တစ်ခုလုံးအတည်ပြုပေးမှလုပ်လို့ရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်မရှိပါဘူး ဒီလိုမျိုးအောက်လွှတ်တော်မဲခွဲမှုမလုပ်ခင်ဒီကနေ့မှာတော့အမျိုးသားလုံခြုံရေးကောင်စီတွေကဒုတိယပို့မှုကြီးအလက်ဇန်ဒါဗင်မန်ဟာအောက်လွှတ်တော်ထောက်လှမ်းရေးပြပရေးရာနဲ့စီကန်ထိန်သိမ်းရေးကော်မတီတွေရှိမှာထွက်ဆိုဖို့ရှိပါတယ်။သူကတမရထက်မြေဖုန်းစကားကိုကြားခဲ့သူတွေထဲမှာတအူးပါဝင်ဖြစ်ပါတယ်ရှင်။အမေရိကန်ပြည်အောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်နေရာတော်များများမှာ
တော်မီရီအကြီးကျယ်လောင်ကျွမ်းနေတာမှာတော့အခုနောက်ဆုံးလော့စ်အိန်ဂျလိစ်မြို့ကဂက်တီပြတိုက်နေလောင်လေးရဲ့တော်မီကိုညှိနှိုင်းတတ်ဖို့မိသက်ဝန်ထမ်းတွေကြိုးပမ်းနေကြပါတယ်။လော့စ်အိန်ဂျလိစ်မြို့အနောက်ခြမ်းမှာတနင်္လာနေ့အာယုံမတက်ခင်ကတည်းကစတင်လောင်ကျွမ်းနေတဲ့ဒီတော်မီဟာအခုဆိုရင်ဧကချောက်ရာကျော်အထိပြန့်နှံ့လာနေပြီးလူနေအိမ်ရှစ်လုံးထက်မနည်းလည်းမီးရဲပါသွားခဲ့ပါတယ်။ ဒီတော်မီကြောင့်လူတွေထောင်နဲ့ချီဘေးလွရာရွှေ့ပြောင်းခဲ့ရပါတယ်။စုတ်ထိုင်းစာနယ်ပြည်လေပြင်းတိုက်ခတ်နေတာကြောင့်လာမယ့်ရက်အနည်းငယ်အတွင်းကျုံလာရနိုင်တဲ့အန္တရာယ်ရနေရတဲ့အခက်ခဲတွေကိုမိသက်အရာရှိတွေကစောင့်ကြည့်နေပါတယ်။အလွယ်တကူမီးကူးဆက်မလောင်ကျွမ်းနိုင်အောင်ကြောက်သားနိုင်ငံတွေနဲ့အခိုင်အမာကာယံတိစောက်ထားတဲ့ဂက်တီပြတိုက်နာအထိမီးကူးဆက်လာတာတော့မရှိသေးဘူးလို့ပြလိုက်တာကိုရ ဒီကနေ့ဒီကထိန်ချုံသူတွေကိုအမေရိကန်ဒေါ်လာ15,000ရဲ့စက်5ရာခိုင်နှုန်းကိုပဲထိန်းချနိုင်ပါသေးတယ်။တော်မီကြောင့်တနင်္လာနေ့ညနေပိုင်းအထိပျက်စီးဆုံးရှုံးရတဲ့အဆောက်အဦးပေါင်းကတော့120ကျော်ရှိနေပါတယ်ရှင်။
And then Yenny Bet Mimavada season ago. Yenny Chowna Gwagani Kunanai T. Lidomida Sako, Kilohats Dikon Chowshitonya. Lidomida Sako, Kilohats Tinganga Changane. Lidomida Nesanga, Kilohats Dittik Go Changarogani, Tolan Binilaish. American Tangani Mimane Dita in the Sepio Jabibame. American Piazu, she Ashan Pacific Yia, let out Nanganjai Wingi, David Stable Ha. Taking it on Nangan or Tangbing and Boko, Don Sensitine, Dreson Gabriel, Nama Democracy Yene, Nanangan Buang San Yamuri, Jang Suni Kavai. Timine Napier, Dreson Mudre, Namanangan Yet, Democracy, Twin Kupjan Unit, Siwa Pugin, Jang Lemuri Dre. American Ay, she, Kuni Pampo Bay, Nanangan Jama, Jodu Kesa Yetiko, to let reputation, Sari Kesa. ရဲ့ဒီဆွေးနွေးခဲ့ကြကြောင်းရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရသူအာယာနီမာရင်းကဗီအိုကိုပြောပါတယ်မြန်မာနိုင်ငံမှာလူမျိုးရေးစီရေးပြည်ပခါတွေဖြစ်နေတဲ့ရခိုင်ဒေသနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲကိုအတူတူကဖြည့်ရှင်းရေးပြည်ပခါဖြစ်ပွားရာနေရာတွေကမကျေနပ်မှုတွေအကြောင်းတွေကိုကင်တွေဖြည့်ရှင်းရေးနဲ့တာဝန်သိရင်းနှီးမြှုပ်နှံမှုတွေရဲ့အကျိုးကျေးဇူးတွေအကြောင်းဆ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီကောက်ပွဲမှာစူပါဝင်ခွင့်မရှိကြောင်းရွေးကောက်ပွဲကော်မရှင်အရာရှိကပေးပို့တဲ့တရားဝင်စာကိုဝေါဟန်ကသူ့ရဲ့ထွေးကြားလူမှုကွန်ရက်စာမျက်နှာပေါ်မှာဒီကနေ့ပဲတင်လိုက်ပြီးတော့အဲ့ဒါလိုပြောလိုက်ကြပါအသက်20
မြောက်ကိုရီးယားနိုင်ငံကဒိုင်းမွန်မောင်တိန်တောင်ပေါ်အပန်ဂျစ်ကမ်မှာတောင်ကိုရီးယားနိုင်ငံကစောက်ထားတဲ့ဟိုတယ်တွေနဲ့တခြားခီးသွားလုပ်ငန်းအဆောက်အုံတွေကိုမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ကဖြိုးချဖြည့်ဆည်းပစ်လိုတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့လုပ်ငန်းအစဉ်နှစ်ဖက်တွဲဆုံဆွေးနွေးမှုတွေလုပ်ဖို့တောင်ကိုရီးယားကကြံလန့်တာကိုမြောက်ကိုရီးယားကပယ်ချပါတယ်။တောင်ကို
ဂျပန်နိုင်ငံသူဒါဆာက ဒီကမှာရှင်ဆာရာကိုအိုဂါရာဟာနိုဝင်ဘာလ22ရက်နေ့ကကွဲလွန်သွားပါတယ်။အသက်62နှစ်အရွယ်ရှိတဲ့ဆာရာကိုအိုဂါရာကွဲလွန်သွားတဲ့အကြောင်းသူနောက်ဆုံးတာဝန်ယူလုပ်ကိုင်သွားတဲ့ဂျပန်နိုင်ငံဒီဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကြီးကအဖွဲ့ကကြေညာချက်ထုတ်ပါတယ်။သိဆုံးရတဲ့အကြောင်းရင်းကိုတော့ကြေညာချက်မှာဖော်ပြမထားပါဘူး။အိုဂါရာဟာဝန်ကြီးချုပ်ဟောင်းတီဆူယိုရှိအီနီကန်ရဲ့မြေဖြစ်ပြီးတော့ဒီအမေရိကန်ပြည်ထောင်စုဂျော့ချ်တောင်တက္ကသိုလ်ကနေမဟာဝိတ်ဘိတ်စာပွဲကိုရခဲ့တယ်လို့ဒီကယ်လီဖိုးနီးယားတက္ကသိုလ်ဘာကလီကနေနိုင်ငံရေးသိပ္ပံနဲ့မဟာပွဲကိုရခဲ့တဲ့အသူပါ1992ခုနှစ်ကနေ2000ခုနှစ်အထိကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်တာဝန်ယူခဲ့ပါတယ်1990ခုနှစ်တွင်အတွင်းမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးအဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်နေအကျုပ်ကြခံရတဲ့အချိန်တွေမှာသူဟာမြန်မာနိုင်ငံကိုအချင်းချင်းသွားရောက်ခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဆာရာကိုဟာဒီမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂထူထူညီလာခံကိုအစဉ်ကစားတင်ပြခဲ့ပူပါတယ်ရှင
်။ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမအေးတနာကျောင်းနဲ့မခင်ဖြူတို့ကကြီးညာပေးခဲ့တာပါရှင်။အခုတော့တရင်ဆောင်မာရီကိုဆက်လိုက်တင်ပြသွားပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာလက်ထက်ဝန်ကြီး David Stewart နိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တာမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့အကျပ်တွေကိုအတူတူကဖြေရှင်းရေးပညာရေးစီးပွားရေးနဲ့တခြားနိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့နှစ်ဖက်အစိုးရကတင်ထုတ်ပြန်ပါတယ်။လက်ထက်ဝန်ကြီးဟာမနေ့ရက်ကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားခဲ့ပြီးတော့လွှတ်တော်အုပ်ချုပ်အပါဝင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။အပြည့်စုံကတော့စုစုကတင်ပြပို့ထားပါတယ်။
အမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတီဝတ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံခဲ့တာပါ။တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအမေရိကန်ကရေရှည်ကူညီပေးသွားမယ့်အကြောင်းအပါအဝင်တခြားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရအာရီယန်နီမရင်းက VOA ကိုအခုလိုပြောပါတယ်။
Assistant Secretary of State for East Asian and Pacific Affairs, David Stilwell, met today with State Councilor Aung San Suu Kyi in Naypyidaw.
American Pyidaw Suu Yeh, Ashe Asha Ne Pacific Yeya, Latao Nangan Chaya Wunyi, David Stilwell Ha, Nangan Ok Taimikan Pukgu Thaw Aung San Suu Kyi Ne, Tikine Naypyidaw Ma Tui Song Khe Baare. Tui Song Mo Adwe, Myanmar Nangan Yeh Democracy Atwin Gu Piao Yeh Ne, Siwa Yeh Piu Pien Piao Lai Muri Adwe,အမေရိကန်ကရေရှည်ကူညီပံ့ပိုးပေးရေးနိုင်ငံခြားကအကျိုးတူကိစ္စရပ်တွေကိုအတူလက်တွဲဖြည့်ဆည်းစတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့မိတ်ဆွေလို့ဖော်ကိုင်ဖက်နိုင်ငံအဖြစ်ဆက်လက်ယက်တည်သွားမယ်ဆိုတာကိုဒီခီးစင်ကမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။
အမေရိကန်တိုင်ယုံရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာတော့ရခိုင်ပြည်နယ်အကျပ်အတဲကိုအတူတကွဖြည့်ဆည်းရေးပြည်ပခဖြစ်ပွားရာနေရာတွေကမကျေနပ်မှုအကြောင်းရင်းတွေကိုကင်တွယ်ဖြည့်ဆည်းရေးနဲ့တာဝန်သိရင်းနှီးမြှုပ်နှံမှုရဲ့အကျိုးကျေးဇူးတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတော့တွေ့ဆုံမှုအတွင်းပညာရေး၊စီးပွားရေး၊ရင်းနှီးမြှုပ်နှံမှု၊လက်မှတ်ဆက်သွယ်ရေးနဲ့အခြေခံအဆောက်အအုံများဖွံ့ဖြိုးတိုးတက်မှုမြေကြောင်းများထိန်းသိမ်းရေးကဏ္ဍများအပါအဝင်ပူးပေါင်းဆောင်ရွက်မှုများတိုးမြင့်သွားရေးနဲ့ ASEAN EAS ထိပ်သီးအစည်းအဝေးများဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးပြခဲ့တဲ့အကြောင်းဖော်ပြထားပါတယ်။လက်ထောက်ဝန်ကြီး Stewart ဟာမနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုသွားရောက်ခဲ့ပြီးလွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအမေရိကန်ကပါဝင်ကူညီနိုင်မဲ့အချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အဒီနောက်မှာရခိုင်ပြည်နယ်တွင်ကအရက်ဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြေပြင်အနေအထားကိုလေ့လာခဲ့ပါတယ်။အရက်သက်အဖွဲ့တွင်နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်အရေးဟာစိုးရိမ်ရတဲ့အနေအထားရောက်နေပြီးဘလို့အဖက်အရက်သားတွေထိခိုက်နေတာမျိုးရှိနေတဲ့အပေါ်ကုညီပံ့ပိုးပေးနိုင်မယ့်နည်းလမ်းတစ်ခုကိုရှာဖွေသွားမယ်လို့လက်ထောက်ဝန်ကြီးကပြောဆိုခဲ့ကြောင်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေဘော်စိန်ကပြောပါတယ်
အဲ့ဒီပုံမှန်ကြတော့သူတို့အနေနဲ့ဒီလုံလောက်တဲ့ပမာဏထပ်ပန့်နေလို့သိထားပါရဲ့လေဒါပေမဲ့ဒီနိုင်ငံရဲ့ဥပဒေအရဒီအချက်တွေအရနေပြီးတော့နောက်နေ့ကျညာမယ့်အပေါ်မှာတော့နားလည်ဖို့ကျွန်တော်တို့ပြောထားပါရဲ့ဒါပေမဲ့ကျွန်တော်တို့ဘက်ကသူတို့ကိုယုံကြည်နေချစ်ချစ်နားလည်ပေးနိုင်တဲ့ဆိုတော့ဒီကိလက်ကျင့်မှာကြတော့ဆောင်ရွက်နိုင်တဲ့အနေအထားမျိုးတစ်ခုခုတော့ကဆောင်ပြီးပြင်နိုင်ဖို့ချစ်လာမယ်မချစ်လာမယ်ဆိုတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့
တမရော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်ဆုံခွာနေရသူ6000ကျော်ရဲ့စာဝန်တွေရဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးနေမှုတွေဟာလုံလောက်တဲ့အနေအထားမှာမရှိတာကြောင့်အဲ့ဒီကိစ္စကိုအကူအညီပေးဖို့အရက်ဘက်အဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်။လက်ထောက်ဝန်ကြီးဒေးဗစ်စတေးဝတ်ဟာသူ့ရဲ့မြန်မာပြည်ခရီးစဉ်အတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဖိုလ်ချုပ်ကြီးစိန်ဝင်းတို့နဲ့လည်းနေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ လထောင်းနိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝတ်ဟာမနက်ဖြန်အော်တိုဘာ30ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာမှာဖြစ်ပြီးအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲတက်ဖို့ထိုင်းနိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်။အဒီနောက်မှာတော့လထောင်းဝန်ကြီးဟာဒေတာရင်းကတခြားနိုင်ငံတွေဖြစ်တဲ့မလေးရှား၊တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းခရီးဆက်မယ်လို့သိရပါတယ်ရှင်။
စစ်စုတရင်ပြပို့တော်ရပါရှင်အခုတော့ကရင်ပြည်နယ်တဲ့ကဆန္ဒပြပွဲတရင်တပုတ်တင်ပြပါမယ်ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ထားတဲ့ကရင်ပြည်နယ်မှူးတည်ရခရိုင်လူသောမြို့နယ်ထဲကရွာသားတထောင်လောက်ဟာမြန်မာအစိုးရစစ်တပ်တွေကပွင့်လင်းကာလမှာလမ်းဖောက်လို့ရေးတွေမလုပ်ဖို့အတွက်ဒီရက်ပိုင်းအတွင်းမှာဆန္ဒပြခဲ့ကြပါတယ်ဒါဟာအပြစ်ခံရစရေလုပ်ထားပေမဲ့ကရင်ယူနဲ့မြန်မာစစ်တပ်တွ
ဒီကနေ့ကျွန်တော်တို့ရဲ့စီးရဲသဘောတူစာချုပ်အန်စီကိုလက်မှတ်ရေးထိုးထားပေမဲ့တချို့တက်မဟာတွေမှာမကြာခဏတိုက်ပွဲတွေဖြစ်နေတာပါအခုလိုမျိုးပွင့်လင်းတဲ့ကာလကိုရောက်ရှိချိန်မှာမြန်မာစစ်တပ်ဘက်ကတိုက်ရင်အားတိုးချေတာနယ်မြေချက်ထွင်တာတွေလုပ်လို့ရှိတယ်ဆိုပြီးကျန်ယူဘက်ကတော့ဆွဆွဲလေးရှိပါတယ်မြန်မာစစ်တပ်ဘက်ကတော့ဒေသဖွံ့ဖြိုးရေးအတွက်လမ်းဖောက်လုပ်မှုတွေလုပ်နေတာတ ทับยี่เต็งชามุรีลงนี่อะไรลู่ต้อมอยู่เนี่ยกินยี่ปีดูรีก้าโรเอี้ยจะทางเราเนี่ยปีเกเรยักกับเอ็งสนาทบผอมุรีลูกเขยจ้าที่ยี่มิวตาซีโอมุดิโอเขยงาบุมุสโอเกเลดัวคุลูกเบียบ้าเลยปุ่นเลยยี่ยาวใจตัวสิตาการีบีรามาตัวยี่สิตาด้วยดีที่ขันวันที่มุบาบุบอันมันน่าพอมียาพินิเดแล้วตัวดีลำพอดาตัวมุดิโอเขยงา คู่เลสิกาลามาเลสิกาจะเป็นคลาสที่เนี่ยพอมาตัวดีลามพอดเสียมือกูรู้เจ้ามาตัวดีต้องการเป็นคนดูเลสิกาเล่าได้รู้เอ้าที่ตาลามพอดมันรู้สิจ้าลุยเลสิกาลามเขาดูเยอะเนี่ยอันนี้เตะลามาโอ้เอ้ยลุยเขาเตะลามมันรู้สิตัวว่าเจ้าลามที่เราตัวเทปีนี่ลามาตัวว่ามันรู้ลาบุเอ้าอย่างมันรู้ลามเนี่ยพอลูกบุตัวว่าลูกมันชี้จับบุ
ลูกต้องอยู่ไหนเลยมาเป็นเจ้าบ่าวมีอาชีพลูกยังอาดังเราเชี่ยชาญในทางนี้เลยลูกสบายเลยที่แท้ก็แล้วเนี่ยนี่ต้องเจ้าอะไรก็ย้อนหลังถ้าเราเก่าสนาทบผมหุ่นเลวแล้วล่ะพี่เดลูเลยตัวก็เยอะไปเลยน้ำพอดาเลยไปยึดคานี่มาเจ้าบุยยูยูเลมหูตัวว่าสิ่งนี้ร้านเจ้าหนี้พี่เนี่ยพอมาน้ำพอบินเอาไปสิ่งนี้มันพี่ละเนี่ยสมุทรสีดาที่ร้านนี่มันเนี่ยมาพ่อบุตัวว่าคู่สุยากันนี่บิดออกมาพ่อขึ้นมาเลย
ตัวมาพ่ออ๋อตัวจูดีมีดอกชนะทุกพ่อจะพี่เดนี่แต่เจ้ามาบุรีเนี่ยแต่บัวยี่ก็ปงมันชินเลยลูกเลยปงมูสก์เลยลูกก็จบยาบ้าเองอ่ะพี่ข้าอยากเสียยี่มาพิลูกเข็มมาดอตัวว่าพ่อเดพ่อดอแต่บัวเนี่ยเมียนาพี่เนี่ยเมียนาพี่เราไปดูดูอะไรต่างๆโอ้ทั้งที่ได้ชอบเนี่ยอะไรอาชีพนี่มาพี่เนี่ยแล้วพวกอะไรพี่ข้าอยากเสียยี่พี่ดีน้องไปมาเลยไปอ่ะสุดยอดกันเลยที่เรามา
ก็ร้านพ่อเราดีตัวทำงานเพื่อเราตัวลูกชิจาวตัวตั้งมาปีเดียวเนี่ยเจ้าลุงวิโรสที่ตากันนี่ก็ร้านพ่อวิโรสว่าไม่ตัวลูกชิแต่เพื่อนเมียนาพี่เนี่ยพ่อมาลูกว่าเลยเอ็ดอะพ่อมาสู้ยินยันเลยที่เอ็มยูตาซีโอมุดิโอขยายนี่เนี่ยก็เลยลูกสนาใจเสียใจเย่ร้านพ่อเราได้รู้ว่าลูกเราไม่รู้สบายเลยร้านพ่อเราเดียกมาพี่ขยายเสียตัวดูตาเจ้าบุญจอลงบี เสร็จจากเส้นอะไรตัวเชลามุรีเนี่ยมีตัวเชลามุรีจ้าน่าเพ่ใจเวรีพี่อะไรจ้าอะคุณลุงอยู่ป่วยเลี้ยงกาลามาแล้วพ่อเราจะว่ามันรู้ลาจ้าบ่าวมุดเดียวขยายนี่เนี่ยก็รอรู้ด้วยด้วยนั่งเงี้ยอามาสั่งเจ้าจะต้องดีอามาชีเรียกกาลามาก็ยังปีเนี่ยเข้าผู้เลี้ยงมุปลอสาเรนี่อะไรกันนี่ท่านยามาเนี่ยจะที่ลุงแม่สิมังเงินนี่กูเสร็จจากเป็กกาเสร็จลูกผู้ด้วยต้องสุดท้ายเลยยี่ลูกสิมังเงินนี่ลูกเดียวด้วยก็ยังรู้ดีนี่ยส่ the Giwe would be a Kakapia and Lule, Moody or Kanga, Jenya to be down to Tavarishin.
ရှင်ခင်ဗျာတခိုင်ကြီးနဲ့မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အင်းရဲခိုင်လက်နက်ခိုင်ဖွဲ့တွေကြောင့်တိုက်ပွဲတွေပိုပိုရွတ်တင်းမာလာလို့ပဲရသားထိခိုက်မှုတွေရသားတွေတောလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်တဖက်မှာအဖြစ်ခတ်ရစေးဆွေးနွေးနေတဲ့ဆိုပေမဲ့တဖက်နဲ့တဖက်ဆွဲပြောဆိုမှုတွေဟာလည်းပိုပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်ရခိုင်မြောက်စစ်ပွဲည Pawan Sunni Mimian Russian request telephone number to Judin people Tama Suin. Daily Lessis in Sunni Chima, Vuiga, Koyubima Pipare, Damho, Koya, Migon, Koya, Munigo, Sanapisi, Tanfine Pisi, Judin people Talule Yaware. Vuim Mimawan phone number got Dick Nitonyan Hit, Doshin Nit, Nanganga Lee Pipare, Emily Saga Burmese Egg Viewing News.com Pipare, Pawan Sunni Mimian Jam and Russian to do like here.
ဒီကနေ့ညကိုနာရီတိုင်းလေးနဲ့စီစီမပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့ရှမ်းပြည်ဘက်ကဖျားဖူးကားဒဇင်၆တဲကြလို့လူသေးဆုံးရတဲ့တဲ့တင်ပြပါမယ်ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မြို့ကြီးရွာငံလမ်းမိုင်မှာဖျားဖူးရင်တစီပေနှထောင်အနက်ရှိတဲ့၆တဲဒူးကြကြရာကြောင့်လူ၅ဦးသေဆုံးပြီးတော့ဆယ်ဦးဒဏ်ရာရခဲ့ပါတယ်ဒီလမ်းမိုင်းမှာဖြစ်ပေ
တင်းလာနေညနေပိုင်းကဖြစ်ပွားခဲ့တာပါဒီရင်မတော်တဆထိခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာကြောက်စင်ရွာငန်နဲ့မြို့ကြီးတို့ကလူမှုကယ်ဆယ်ရေးအဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေတောင်းရောက်ကယ်ဆယ်ခဲ့ကြပါတယ်ဒီဖြစ်စဉ်အတွင်းထိခိုက်မှုအခြေအနေကိုမြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ကြောက်စင်ရဲ့ဥက္ကဋ္ဌကိုအောင်စုံမိုးကအခုလိုပြောပါတယ်
ကားအချင်းမှဖြစ်တာပေါ့နော်အဲယူဟာပေနကောင်လောက်ကြီးရဲ့ကြောက်တဲ့တိတ်တိတ်ရှင်းကြလာတယ်ကားမျိုးစားကြတော့ဟာပေါ့ကျွန်တော် live phone ကိုပေါ့လမ်းရတဲ့အတက်စင်းကြီးရဲ့အိုင်နာလေးရအတက်စင်းကြီးရဲ့နေပြဖြစ်တာကြတော့ကျွန်တော်တို့စခန်းကြီးရွာနဲ့ရုံတောင်ရွာဂျားထဲမှာမိုင်တိုင်း28မိုင်3ပါလုံးပေါ့မင်းညာထုကြပါအထူးကအတီကြောက်ကဓာဘော်ရီက15လောက်အတက်ရှင်ရဲ့လူနာက10ဦးကြားမခွဲပြောရင်ဓာဘော်ရီက15တပါးဟုတ်ယောက်ျားလေးကလေးအလောင်း1လောက်ကျန်တဲ့စနေရောက်ကအမျိုးသမီးရဲ့ကျွေးတာဟောအခုဟာတွေကလူနာတွေကကျွန်တော်ကပို့ပြီအဲ့ဒါတက်ဖို့ကြီးက5စီး15လောက်တော့5စီးဆင်ပြီးတော့လုပ်နေ
ထိကြိုက်တန်ရရသူ10ယောက်ရှိပြီး3ဦးကစိုးရင်ရာကြောင်းနဲ့သူတို့ကိုဥဆုံးရွာငန်စေးုံကိုပို့ဆောင်ခဲ့ပြီးနောက်ပိုင်းမှာမန္တလေးစေးုံကြီးကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်ရွာငံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းကဒီလမ်းပိုင်းမှာဖြစ်ပေါ်တဲ့ရင်မတော်တဆဖြစ်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်အထူးကဖြစ်တဲ့ဟာတော်တော်များများတော့နံပါတ်1လမ်းကြောင်းမကျွမ်းကျင်လားဘာလို့ဆိုတော့တောင်စင်းတောင်တက်များတယ်ခွေးများတယ်အစင်းတက်တွေများတယ်လမ်းကြောင်းမကျွမ်းကျင်လားတော်တော်များများဖြစ်တာကအဲ့ဒီမှောင်ငန်ကြီးပေါ့နော်တဲ့ဒီမှောင်ငန်ကြီးမှာအဲ့လိုခွေးမမြင်ရဘာမမြင်ရလဲလေနံပါတ်1ကအရှိန်များလားလမ်းကြောင်းမကျောင်းအရှိန်များတော့ဖြစ်လို့ရှိရင်ကျောင်းထဲကိုတခါလေးတုတ်ကြပါလေဒီဘက်လမ်းကအခုပြုတ်ပြင်းစဲပေါ့နော်ပြုတ်ပြင်းစဲဆိုတော့ဒီလမ်းချဲ့ထားတာပါတက်တယ်ကတော့မခင်ရသေးကြံသေးရလေအဲ့လမ်းကျဲတယ်အဓိကတော့လမ်းကြောင်းမကျောင်းလာပါဟုတ်ရာဖြစ်စဉ်ထဲမှာတော့ဒီဖြစ်စဉ်ကတော့အစိုးရဆုံးဖြစ်စဉ်ပေါ့ဗျာ
ရှင်တိမ်မောင်းမှုဟာညနေ9နာရီဝန်းကျင်လောက်မှာဖြစ်ပွားတယ်လို့ခန့်မှန်းတာတွေလည်းရှိပါတယ်ရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဂိူနာတုခလူမှုရေးအသင်းဥက္ကဋ္ဌဦးချမ်းအေးကတော့အခင်းဖြစ်ပွားရာကိုရွာကနှီးဆက်သူတွေတွားရောက်နေပြီဖြစ်ကြောင်းနဲ့ညနေပိုင်းလောက်မှာသူတို့ရွာကိုပြန်ရောက်มาဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့ဈေးကရွာမှာပဲစီစဉ်နေတယ်ရွာကဒီနှီးဆက်ရာလေးတွေကသွားရတဲ့လိုက်ပါကျွန်တော်တို့ဈေးကလိုက်မွားရအောင်ဒီဘယ်လောက်၄နာရီလောက်မှာရွာကိုပြန်ပြေလိုက်လို့ပြောတာပဲ
ဦးချမ်းအေးကတော့ဖျားဖို့အဖွဲ့မှာစုစုပေါင်း26ယောက်ပါဝင်ကြောင်းပြောဆိုသလိုရင်ပေါင်းဖြစ်သူပျောက်ဆုံးနေတယ်ဆိုပြီးကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောဆိုတာလည်းရှိနေပါတယ်ဒီရင်တော်တစားထိခိုက်မှုဟာတောင်ကြီးအင်းလေးခီးစဉ်ကအပြန်လမ်းမှာတိမ်ပေါက်ခဲ့တာဖြစ်ပါတယ
်ကိုမိုးစောသတင်းပေးပို့သွားတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မပတ်ဆက်ရအောင်ပါIS ကောင်းဆောင်အဘူဘကာအယ်ဘဂဒီကိုတုတ်တင်နှိမ်နှင်းနိုင်ခဲ့တဲ့စနေနေ့ကအမေရိကန်စစ်စီရင်နဲ့ပတ်သက်တဲ့အသေးစိတ်တွေထပ်ထွက်လာပါတယ်။အစ္စလမ်ဘာသာရေးနိုင်ငံထူထောင်တယ်လို့ကြေညာပြီးတော့တချိန်ကဩဇာအလွန်ကြီးခဲ့တဲ့ဘဂဒါဒီကိုတပုံသူပုံအောင်းနေတဲ့မြောက်လိုင်းငူထဲမှာတွေ့ခဲ့တာပါ။ဒါပေမဲ့လည်းလှလမ်းမမြင်တော့သူ့ကိုယ်သူအသေးခံဘုံခွဲခဲ့တာကြောင့်သူရောသူ့ကလေးသုံးဦးပါတည်ဆုံခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေအနေနဲ့အဲ့ဒီစစ်စင်ရေးကနေဘာတွေထားရတယ်ဆိုတာနဲ့ IS အကြမ်းဖက်အဖွဲ့အနေနဲ့ဆက်လုပ်နိုင်ဖို့ဆီးရီးယားမှာရှိတဲ့အရင်းအမြစ်တွေကိုကာကွယ်ဖို့ဘယ်လိုစီမံနေတယ်လဲဆိုတာတွေကို VOA ပင်ဒဂွန်သတင်းထောက်ကလာဘတ်သတင်းရေးသားပေးပို့ထားပါတယ်ကိုသားညုံကပြောပြမှာပ
ါ IS ကောင်းဆောင်ပေါအောင်နေတဲ့နေရာကိုအမေရိကန်လီကြောင်းတက်ခိုက်မှုတွေလုပ်ပြီးတော့အဲ့ဒီကအပျက်စီးတွေကြတာမြောက်လိုင်းကူတစ်ခုမှာအဘူဘဂ်အယ်ဘဂဒါဒီရဲ့ရုပ်လောင်းကိုအမေရိကန်တပ်တွေရခဲ့ပါတယ်သူရဲ့ရုပ်လောင်းကိုပင်လယ်တနေရာမှာပြစ်ချတကြိုတာမလုပ်ခင်မှာတော့ဒီကနေ့မျိုးရိုးဗီဇာစစ်ဆေးမှုတွေလုပ်ပြီးတော့သူတေချောင်လို့အတည်ပြုခဲ့ပါတယ်။အဲ့ညမှာဘက်ဂျဒီတဦးတည်းကိုရမိတာမဟုတ်ဘူးလို့ American Security အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Miley ကပြောပါတယ
်။ There were two adult males taken
off. အဲ့ဒီနေရာကနေအမျိုးသားနှစ်ဦးအရှင်ရမိခဲ့ပါတယ်။သူတို့ကိုကျွန်တော်တို့ထိန်းသိမ်းထားပါတယ်။
ဖမ်းဆီးရမိတဲ့အမျိုးသားနှစ်ဦးနဲ့အဲ့ဒီညမှာတွေ့ရတဲ့တမှုရှိတဲ့ချက်လက်ပစ္စည်းတွေဟာအမေရိကန်တပ်တွေနဲ့ဒီ IS တိုက်ခိုက်ရေးမှာအမေရိကန်နဲ့အတူရှိနေတဲ့ကတ်တပ်ဖွဲ့တွေအတွက်သုံးတည့်မယ်လို့မျှော်လင့်ရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်မှာပဲသမ္မတ်ထရန့်ကတော့ဆီးရီးယားရှေ့မြောက်ပိုင်းမှာရှိတဲ့ရေနံတွင်းတွေကိုကာကွယ်ဖို့ဆိုတာပို့ပြီးတော့အာရုံထားလာပါတယ
်။ But we're keeping the oil. Remember that. I've always said that. Keep the oil.
ရင်းနှံတွင်းတွေကိုကျွန်တော်တို့ဆက်ပြီးထိန်းထားပါတယ်။ရင်းနှံတွေကိုထိန်းထားရမယ်လို့ကျွန်တော်တို့အမြဲတမ်းပြောနေတာပါ။တစ်လောက်ဒေါ်လာ45သန်းလောက်တန်တဲ့ဒီရင်းနှံတွင်းတွေဆက်ထိန်းထားပါမယ်
။ဒါကြောင့်လည်းပဲဆီးရီးယားမြောက်ပိုင်းကရင်းနှံတွင်းတွေကိုကာကွယ်ပေးဖို့ကိစ္စဟာအမေရိကန်ရဲ့ရည်မှန်းချက်ဖြစ်လာပြီးတော့အမေရိကန်တပ်တွေအနေနဲ့လိုအပ်လို့ရှိရင်ဒီအရင်းမြစ်တွေကိုရုရှားနဲ့ဆီးရီးယားတပ်တွေကနေကာကွယ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။
We want to make sure that SDF does have access to the resources.In order to
SDF Syria Democratic တပ်တွေအနေနဲ့အကျဉ်းသားတွေကိုကာဝယ်ဖို့သူတို့ကိုသူတို့လက်နက်တပ်ဆင်နိုင်ဖို့ IS နေနေစစ်မှာကျွန်တော်တို့ကိုအကူအညီပေးနိုင်ဖို့အတွက်ဒီအရင်းမြစ်တွေကိုသူတို့ရရှိပိုင်ဆိုင်ထားဖို့ကျွန်တော်တို့လုပ်ရပါလိမ့်မယ်
။ပြီးခဲ့တဲ့ရက်ပိုင်းတွင်က American တပ်တွေ Syria ကနေပြီးတော့ဆုတ်သွားတယ်ဆိုပေမဲ့လည်းအခုတနင်္ဂနွေနေ့မှာတော့ American တပ်ဖွဲ့ချုပ် Syria နိုင်ငံတကူပြန်ပို့ထားတယ်လို့ American ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။သူဟာတက်တွေကိုအားဖြည့်ပြီးဖို့နဲ့တမရထရန့်လူလာနေတယ်လို့ဆီးရီးယားကနေပြီးတော့တက်တွေပြန်ရုပ်သိမ်းရေးပြင်ဆင်ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့တော့ပြောပါတယ်။ဒါပေမဲ့လည်းအခုဆီးရီးယားမှာရှိတဲ့တက်ဟာအရင်ရှိထားတဲ့ပမာဏလောက်တော့ဖြစ်မှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ
်။ My expectation is that it'll be fewer than what we
ကျွန်တော်မှန်းတာကတော့အရင်ရှိထားတဲ့ပမာဏထက်တော့နည်းပါလိမ့်မယ်။သူတို့လည်းအိမ်ပြန်ကြရမှာပါ
။ဒါပေမဲ့လို့အခုဆီးရီးယားကနေပြီးတော့တက်တွေရုပ်သွမ်းလိုက်ပြန်သွားလိုက်ဖြစ်နေတာကြောင့်မလို့ဆီးရီးယားကနေအမေရိကန်တပ်ရုပ်သိမ်းရေးဘလောက်ထိကြာလိမ့်မယ်ဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ
။ကိုသားညုံပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်လေးကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေတိုက်ဖိုင်ယုံကြည့်ရှုနိုင်ရပါတယ်ရှင်။ခုတော့ကြာနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှအေးတနာကျော်ကပြောပြပေးပါဦး။
IS Islamic State ကြောအဖွဲ့ရဲ့အဓိကထိန်းချုပ်သူတွေကို American နဲ့ Mohammed Quds တပ်ဖွဲ့တွေစစ်ဆင်ရေးလိုက်ပြီးလုံနေပါတယ်။ IS ခေါင်းဆောင် Abu Bakr al-Baghdadi နဲ့ IS ရွှေရွှေဆိုခွင့်ရှိသူ Abu Hassan al-Muhajiri တို့တွေ့ဆုံသွားရတဲ့စစ်ဆင်ရေးကို American Mohammed Syrian Democratic Forces တပ်ဖွဲ့တွေကလုပ်တာဖြစ်ပြီးဒီ IS ခေါင်းဆောင်တွေကိုအသေးရရအရှင်ရရလက်ရဖမ်းပြီးဖို့စစ်ဆင်ရေးတွေအပူတပြင်းသူတို့လိုက်ပြီးလှုပ်ဆောင်နေပါတယ်လို့ပြောပါတယ်။အမေရိကန်ပြည်အောင်စုမှာတမတ်ဒေါ်နယ်ထရမ့်ကိုတရားစွဲရမယ။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းမှာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။တမတ်အင်ဂျီတော်ကဒီစုံစမ်းမှုတွေကတရားမဝင်ဘူးလို့ပြောနေရာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲဆုံးဖြတ်မှာပါ။တမတ်ကိုတရားစွဲဖို့ဖြစ်လာတဲ့အဓိကအရင်းခံအကြောင်းတရင်တရားဖြစ်တဲ့တမတ်ဒေါ်နယ်ထရမ့်ယူကရိန်းတမတ်ကိုဖုန်းဆက်စကားပြောတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့အရာရှိတူကိုလည်းဒီကနေ့အောက်လွှတ်တော်ကော်မတီတွေရှိမှာထွက်ဆိုဖို့ရှိပါတယ်။အမေရိကန်ပြည်အောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်နေရာတော်တော်များများမှာတောမီတွေအကြီးအကျယ်လောင်ကျွမ်းနေပြီးတော့အခုနောက်ဆုံးလော့စန်ဂျလိစ်မြို့ကဂက်တီပြားလိုက်အနီးလောင်နေတဲ့တောမီကိုငိမ့်တက်ဖို့အတွက်မိသက်ဝင်တန်းတွေအပြင်းထန်ကြိုးစားနေကြပါတယ်။အမေရိကန်ပြည်အောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဒေးဗစ်စတီလ်ဝဲဟာဒီကနေ့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့သူတို့မြန်မာနိုင်ငံနဲ့အမေရိကန်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအမေရိကန်နဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေအကြောင်းကိုသူတို့ဆွေးနွေးခဲ့ကြပါတယ်ရှင်
။တရင်အချင်းချက်ကိုမရေးတနာကျော်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမှခင်ဖြူတွေဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA American အတန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 13883ည၊လိုင်းဒိုမီတာ57 kHz 6339နဲ့လိုင်းလမီတာ190 kHz 15905တို့ကနေထုတ်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington.